တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအိန္ဒိယမြောက်ကိုရီးယားနိုင်ငံကိုမကြာခင်သွားရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပြီးရက်ပိုင်းအတွင်းသွားရောက်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးရဲ့ဖိတ်ကြားချက်အရမေလ၂ရက်ကနေ၃ရက်နေ့အထိ၂ရက်ကြာသွားရောက်မှာဖြစ်ကြောင်းတရုတ်အစိုးရကပြောပါတယ်။ခီးစဉ်အတွင်းဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကတော့ဒီကနေ့ထုတ်ပြန်တဲ့အချင်းယုံကြီးညာချက်မှာဖော်ပြထားခြင်းမရှိပါဘူး။မြောက်ကိုရီးယားကနျူကလ িয়ার ဆန့်သက်တဲ့နေရာတွေကိုမေလအတွင်းပိတ်ပင်တဲ့အခါတောင်ကိုရီးယားကသတင်းတောက်တွေနဲ့ကြွန့်ကျင်သူတွေအမေရိကန်ကလှစ်လာသူတွေကိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားဖို့စီစဉ်ထားကြောင်းထိပ်သီးဆွေးပွဲအကြောင်းတင်းငွေတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတပြောခွင့်ရယွန်းယွန်ချန်းကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာတာကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်မလိုအပ်တော့ဘူးလို့ခေါင်းဆောင်ကင်ဂျင်ဦးကပြောကြားခဲ့တာကိုကိုးကားပြီးတော့လဲတောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ခေါင်းဆောင်ကင်ဂျင်ဦးတို့လာမယ့်သတင်းပတ်3-4ပတ်အတွင်းပြုလုပ်မယ်ထိပ်သီးဆွေးနွေးပွဲကနေမြောက်ကိုရီးယားမှာဖန်ဆီးခံထားရတဲ့အမေရိကန်3ဦးပြန်လွတ်ပေးတာနဲ့သူရဲ့နျူကလ িয়ার အစီအစဉ်နောက်ကျောင်းပြန်လဲလို့မရတဲ့စစ်စစ်အတီးပြုနိုင်တဲ့သဘောတူညီချက်မျိုးရနိုင်လိမ့်မယ်လို့ ABC သတင်းဌာနကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကပြောကြားခဲ့ပါတယ်